โอเคปอมคะดร.รีมอนเทวะครับကျွန်တော်တို့ကိုကိုကိုအဆုံးစီရင်မှုနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်တာနဲ့ဘလို့ကာကွယ်နိုင်တာတွေကိုပြီးခဲ့တဲ့အပတ်တွေကအဓိကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာရဲ့ကာယကံရှင်ထက်ဒီဘေးကကူညီနိုင်တာကပိုအရေးပါနေတာအတွက်ဒီဘေးကကျိုးသိနိုင်မယ့်လက္ခဏာတွေကိုအဓိကပြောမှာပါဆရာအဲ့ဒီတော့အရင်ရေဘူးရလက္ခဏာတွေတုန်းကတော့ဒီဆွေရုပ်တဲ့လက္ခဏာတွေပေါ့နော်စိတ်တက်ကြပြီးစိတ်ဖိစီးပြီးတော့ကိုကိုကိုမနှင်းမြို့အဖြစ်တင်လာတာမပျော်တော့ပဲမစားခြင်းမတောက်ခြင်းစိတ်နဲ့တူတဲ့ရှောင်ဖပယ်နေပြီးတော့မျောလင်းချက်မရှိတော့တာတွေကိုပြောခဲ့တာမို့အခုဘေးကထင်းနေရှိနိုင်မှာမျိုးကိုဆက်ရှင်းပြလို့ရမှာဆရာကြီ
းအဓိကကျွန်တော်တို့စောက်ကြည့်ရမှာတော့သူ့ရဲ့စိတ်နဲ့စိတ်ထားပေါ့လေလုံးဝအရင်နဲ့ဆိုင်ပြောင်းနေတော့တယ်အရင်တော့ positive ဖြစ်တဲ့လူတယောက်တက်တက်ကြွကြွရှိတယ်လန်းလန်းဆန်းဆန်းရှိတယ်အဲ့မှာကျတော့အကုန်လုံးကသူက negative ဖြစ်သွားတယ်သူ့ကိုသူမြင်တဲ့အတွေ့အခေါ်အဝိဇ္ဇဝင်သူကမြင်တဲ့အတွေ့အခေါ်အဲ့ဒီဟာတွေအကုန်လုံးကပြောင်းလဲသွားပြီးတော့ negative ဖြစ်သွားတော့အားလုံးကသူ့အတွက်ကတော့မှုန်မိုက်တဲ့နေရာမှာနေရတယ်လို့ဖြစ်နေတော့အဲ့ဒါကထူးခြားသောပြောင်းလဲမှုကြီးတစ်ခုဖြစ်သွားတယ်အဲ့တော့အစားမစားချင်တာမတောက်ချင်တာတပိုင်းပေါ့လေသူ့ရဲ့နေပုံထိုင်ဖို့ခံမှုရကွာပြောင်းသွားပြီးသူကသူ့ရဲ့အတွေ့အနေနဲ့ဒီမြင်ညောနေတာများမယ်သူ့ရဲ့အတွေ့အကြုံနဲ့ကျန်တဲ့လူတွေနားလည်မှာမဟုတ်ပါဘူးဆိုတော့သူလည်းမပြောတော့ဘူးပေါ့နော်အဲ့တော့အဲ့ဒီလူကို engage လုပ်ပေးဖို့ပေါ့လေကျွန်တော်တို့ကသူ့ကိုပံ့ပိုးပေးဖို့သူ့နားမှာရှိနေပြီးတော့သူ့စိတ်ကဘယ်လိုခံစားမှုရှိလဲဆိုတော့နားလည်အောင်နေမြန်ပြီးတော့အံပိုးပြီးလို့ရအဲ့ဒါအဓိကပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ရောဘလို့လက္ခဏာမျိုးတွေကိုရှာကြည့်တင်သေးတယ်ဆရာကြီး
အဲ့မှာတခါသူ့ရဲ့စိတ်နဲ့စိတ်ထားကိုနည်းနည်းပေါ့ပေါ့သိလာပြီဆိုလို့ရှိရင် तू ဘာကြောင့်အဲ့လိုတွေးနေရတာလဲဘယ်လောက်ထိအဆုံးထိ तू တွေးထားလဲဆိုတော့အဲ့ဒါ suicide မှာကျွန်တော်တို့က suicide ideation တော့ရှိတယ်အခြေအနေကတော့သိပြီးတော့ဆိုးသွားတယ်ငါတော့ထပ်ပေါ့မရှိတော့ဘူးဒီနည်းပဲဖြေရှင်းလို့ရတယ်လို့သူ့စိတ်ကတွေးနေတယ်ဆိုလို့ရှိရင်အဲ့ဒါလေးကိုကိုကနည်းနည်းလေးသူ့ဆရာကြီးပြီးတော့မျှဝေပေးဖို့နည်းနည်းမေးဆန်းကြည့်ဖို့လိုတယ်သူ့အတွေ့အကြုံကတော့အဲ့ဒီမှာတော့ negative ဖြစ်နေပြီအတွေ့အကြုံကတော့မှားနေတယ်ဒါကိုသူချက်ချင်းထောက်ပြလို့လည်းမရအောင်သူ့ရဲ့ခံစားချက်ကိုသူ့ကိုထွက်လာအောင်ဖြည်းဖြည်းပြောဖို့ဆိုလို့ရှိရင်အချိန်အနည်းငယ်ပေးရမယ် engage လုပ်ထားပေးရမယ်အဲ့တော့မှသူ့ရဲ့အတွေ့အကြုံတည်တဲ့အခါမှာ suicidal ideation ကနေပြီးတော့ actively suicidal ဖြစ်လာတဲ့အခါကျလို့ရှိရင်သူက suicide plan စလုပ်တော့မယ်လေဥပမာ overdose လုပ်မယ်ဆိုတဲ့စီးတွေပဲသိသိထားတာရှိရင်ရှိမယ်နည်းနည်း unusual behavior တွေပေါ့နော်ကိုယ်နဲ့ရည်တည်သွားပြီဆိုလို့ရှိရင်ဒါမေးလို့ရတယ်ဘလို့အကျဉ်းစီရှိနေပြီလေသူကထုတ်ဖော်ပြောလာတဲ့အနေထားရောက်လာတယ်အဲ့အဒီထားရောက်လာတယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကျွန်တော်ကာကွယ်ပြီးတော့အဲ့ဒါတွေဖယ်ရှားပေးရမယ်သူ့ကိုစောင့်ကြည့်ပေးရမယ်နောက်သူ့ရဲ့စက်တောင့်သက်သာရှိအောင်ကောင်ဆယ်လင်းလိုဟာမျိုးကျွန်တော်ပေးရမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီသတိထားကြည့်တဲ့လက္ခဏာတွေရှိသေးလားဆရာ
နောက်တစ်ခုကျွန်တော်ပြောချင်တာခုနအဆုံးမစီရင်ခင်မှာအဆုံးရှင်ခါနီးမှာခုနပြောတယ်ဘာဒီမှာကျွန်တော်ကြည့်ဖို့လိုလဲဆိုလို့ရှိရင်လူတစ်ယောက်က sense of hopelessness ပေါ့လေဘလို့မှဒီတွေ့နေကြီးကနေထွက်လို့တော့မရတော့ပါဘူးသိမိနေပြီအဖြေရှာလို့မရတော့ဘူးအဆုံးစီရတာသူ့တဲ့အကောင်းဆုံးနီးလာတဲ့သူ့စိတ်ကပေါ်လာပြီဆိုလို့ရှိတော့အဲ့ဒါအဆုံးစီရင်ဖို့အကြောင်းနဲ့အများကြီးနီးစပ်နေတယ်အဲ့တော့ကျွန်တော်တို့စောင့်ကြည့်ဖို့လိုတာကတော့သူ့ရဲ့ sense of hopelessness ဘဝကိုတော့ရှုံးပေးပါပြီဆိုတော့အနေထားမျိုးရောက်တည်ချီသူစပြောလာပြီပြီးလို့ရှိရင်တော့အချိန်လေးကသူကဒါဘုပဲထိုင်စဉ်းစားနေဆိုလို့ရှိရင်လည်းပဲသိဖို့လိုတာကဒီအတွေ့အကြုံတစ်ခါတလေမှပေါ်လာတာပဲလားတနေ့ကို၃ကလေးကပေါ်နေလားတစ်ချိန်လုံးမှဒါပဲစဉ်းစားနေလားတစ်ချိန်လုံးမှဒါပဲစဉ်းစားနေလို့ရှိရင်တော့တနေ့တော့ဒီလိုကဒါလုတော့မယ်ဆိုတော့အနေထားမှာတွေ့တယ်တခါတကျတချို့ကလည်းပဲ suicide note တွေကသူစရေးတဲ့အဆင်ရောက်တာတွေရှိတယ်ပေါ့လေ။မှားရန်ချွေခဲ့ကြတာတို့အဲ့လိုအခြေအနေမျိုးကိုစောင့်ကြည့်ပြီးတော့ဖြစ်လာပြီဆိုလို့ရှိရင်တော့တက်ဆိုင်ရာသူ့အတွက်အဆင်ဖြစ်မယ့်နေရာမျိုးကိုကျွန်တော်တို့ပို့ဆောင်ပေးပြီးတော့ကုသပေးဖို့လိုပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့လက်ရှိမှာကအထွေထွေပြဿနာတွေပေါ့နော်။အများစုကြုံနေရပြီးတော့ဒီအဆုံးစီရင်နိုင်စေတဲ့ဒီကြီးမားတဲ့စိတ်ဖိစီးမှုကြီးဖြစ်နေတဲ့အနေအထားကိုဘလို့ကြိုက်တယ်ဖို့အကြံပြုချင်လဲဆရာကြီ
းအခြေအနေကတော်တော်လေးတော်တော်ဆိုးဝါးတဲ့အခြေအနေပေါ့ဗျာကျွန်တော်တို့အများအားလည်းပေါ့လေကိုယ်နဲ့မပတ်သက်ဘူးဆိုရင်တော့မှကိုကြားနေတဲ့သတင်းတွေပေါ့လေအဲကိုကလောလောဆယ်အဲ့အနေထားမှမရှိဘူးဆိုရင်တော့မှအဲ့အနေထားမှရှိနေတဲ့ကိုယ့်ရဲ့မိသားစုတွေရွှေဘိုးသားချင်းတွေကိုချစ်ချင်ရင်းနှီးတဲ့လူတွေဘယ်လိုမှရုန်းကန်တရမလဲပေါ့သူတို့ဘလို့ဗျာအကူအညီပေးရင်ကောင်းမလဲအဲ့လိုစဉ်းစားတယ်ကိုကြီးလို့လည်းမရဘူးအခြေအနေက hopeless ဖြစ်တယ်ဆိုတော့အခြေအနေပေါ့လေနေရာတိုင်းမှာနော်ရွာလုံးချုပ်မိရှုလိုက်တယ်လူတွေကကတော့ကစင်ကလေးဖြစ်ကုန်တယ်ကလေးတွေကလည်းပဲကြောက်မတရဘူးအချို့ကလေးတွေကလည်းနုနေတဲ့အရွယ်မှာဘယ်လို atrocity တွေအတိုင်းမြင်နေရတယ်။နော်သေတာကြေတာတွေတတ်တာဖြတ်တာတွေဒီဥစ္စာ trauma ဆိုတာကစိတ်ဒဏ်ရာကြီးပေါ့လေ။ခံစားရတဲ့လူတွေကအပြန်တလဲလဲသူတို့ပြန်ခံစားနေရတယ်။ညအဲ့လိုဆိုလည်းပဲအိမ်မဆိုးတွေမဲ့တယ်။ဒါ trauma တွေပေါ့လေ။အဲ့ဒါကတကယ်ဖြစ်တဲ့လူတွေကလည်းပဲကိုဆိုးတာပေါ့လေ။ကိုယ့်ရဲ့မိတ်ဆွေသားချင်းတွေခံစားနေရတာကိုခဏခဏကြားသိမြင်ပြီးတော့မချင်မရဲဖြစ်လို့ရှင်နေအဲ့လူကလည်းအဲ့ trauma ကြီးကြိုက်နေတာပေါ့လေ။အဲ့တော့လူတွေတော်တော်များများကဒီဥစ္စာကိုခံစားနေရတဲ့အနေထား collective trauma လူအများစုခံစားနေရတဲ့စိတ်ဝေဒနာကြီးပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုအချိန်လေးကနေပေါ့နော်သက်တာရာရအောင်ဘယ်လိုအကြံပြုချင်လဲဆရာ
အဲ့ဒီဟာကိုရဲ့ခက်ပေါက်ကတော့ကျွန်တော်တို့ဒီစနစ်ကြီးကပြောင်းလဲမှာပဲ လူတွေရဲ့အနေအထားကကြောင်းလည်းမှုရှိမယ်အဲ့တော့ဒီကြားမှာတော့ကျွန်တော်တို့ကလူတွေက resilience ဆိုတော့ရှိတယ်ဗျာဘလို့ပဲကြီးမားတဲ့စိတ်ပြင်းထန်တဲ့ဖီစီမှုကြီးဖြစ်တော်냐လဲပဲဥပမာ disaster ဆိုတော့ဘေးဥပမာကြီးကပ်ဘေးကြီးကျတယ်ဆိုတော့ကျက်တခံနိုင်စမ်းကလူတွေမှာတော့ရှိတယ်ဥပမာကျွန်တော်တို့ဘာမှပြောလို့ခံစားမှုတွေ့ခဲ့ပြီလေ2008ခုနှစ်တုန်းကဖြစ်ခဲ့တဲ့ cyclone nagis ဆိုလို့ရှိရင်လူတွေသိမ်းနဲ့ချီပြီးသေပြီးတော့သိမ်းနဲ့ချီပြီးတော့ display ဖြစ်သွားတယ်ပေါ့အဲဒါကြတဲ့အိမ်တွေယာတွေအပြေးတွေပြတ်တယ်ဆုံးရှုံးတယ် losses တွေအများကြီးဖြစ်တယ်ပေါ့လေအဲ့ဒီမှာသူတို့ဖြည့်ဆည်းလို့မရအောင်ဝေဒနာတွေခံစားရတယ်ဒါပေမဲ့လူတော်များများအဲ့ဒါခံနိုင်ရရှိတယ်အဲ့တော့ကျွန်တော်တို့လုပ်ပေးနေတာကတော့လူတွေကအဲ့ဒီအကြောင်းတွေကိုနားလည်ပြီးတော့ပြောရတော့ဝန်ဝန်ပံ့ပိုးပေးခြင်းအပြင်သူ့မှာရှင်ရင်းဆွဲရှိတဲ့ resilience ကျညာခံနိုင်ရေးကိုပြန်ပြီးတော့ဖွံ့ဖြိုးလာအောင်ပြောရတော့ဝန်ပင်းကူညီတဲ့ဥစ္စာကို community participation လို့ခေါ်တာ။အဲ့ဒီအနေအထားပဲကျွန်တော်တို့အခုလက်ဖြစ်နေကိစ္စကတပြည်လုံးကခံစားနေရတဲ့စစ်ဘေးကြောင့်ဖြစ်တဲ့ဘေးဥပါကြီးပေါ့။ဒါတော့ man made disaster ပေါ့။အဲ့ဒီမှာလည်းပဲကျွန်တော်တို့ပြည်သူပြည်သားတွေကမိမိမှာရှိနေတဲ့ခံနိုင်ရည်ရှိတဲ့ဥစ္စာကိုပြိုးထောင်ပေးဖို့ပြောရတော့ရန်ပေးဖို့နားလည်ဖေးမပေးဖို့အဲ့ဒါအဓိကကြတယ်။ပြန်စဉ်းစားကြည့်ရအောင်တယောက်ချင်းစိတ်ကြကြတဲ့ယောဂဝေဒနာခံစားနေရတယ်လို့အများစုကလည်းပြင်းမှန်းနောနယ်ပြီးတော့စိတ်ကြကြတာလည်းရှိတယ်ပေါ့လေအဲ့ဒီမှာကျွန်တော်တို့ပြန်လည်ပြူထောင်နိုင်ဖို့က resilient ဖြစ်အောင် hope ဆိုတဲ့ဥစ္စာမျိုးပေါ့ညှို့နှိမ့်ချက်ဆိုတော့ယုံကြည်သန်းနိုင်အောင်ကျွန်တော်ပေးဖို့ positive attitude ကိုကျွန်တော်တို့ပေါ်လို့ဒီစိတ်ကြကြတော့တယ်ဆိုတော့ negative attitude ဖြစ်တာပေါ့အကုန်လုံးကဆုံးရှုံးနေနော်အဲ့ဒီအချိန်မှာအများစုကတော့ကျွန်တော်မိမိကိုယ်ကိုယ်ရဘာသာပေါ့လေ spiritual support နဲ့ပေါ့နော်အဲ့ဒီမှာ support အများကြီးသူရနိုင်ပါတယ် hope ပေးတာပေါ့နော်အဲ့ရှိနေတဲ့ hope လေးကိုညော်ရင်းချက်လေးကိုကင်တွယ်ပြီးတော့မှသူကအသက်ရှင်ဖို့လိုတယ်ဆိုတော့ကိုနားလေသဘောပေါက်ထားပြီးတော့အဲ့မှာပံ့ပိုးပေးဖို့အဓိကကြတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ